အနာပီစီဒုတိယဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းခေါင်းဆောင်တဲ့အဖွဲ့နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ကငင်းငယ်စင်နူရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်စီဦးစီးချုပ်ဗိုလ်ချုပ်စက်ပေါင်ခေတို့ဒီနေ့နေပြည်တော်ကအနာပီစီမှာအလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကိုဒါမဲ့စနုထချင်း21ရာစုပြည်လုံးညီလာခံမတိုင်မီကျင်းပခွင့်ရဖို့ RCSS အဖွဲ့ကဆွေးနွေးတင်ပြခဲ့တယ်လို့ဒီနေ့တွေ့ဆုံရမှာပါဝင်တဲ့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်။
ဒီလိုဆက်တရဆူပင်လုံးစတုဒ္ဒကျေစီလို့မယ်ဆိုရင်ကျွန်တော်ရှမ်းပြည်အတွက်ကဒီအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲလုပ်မှာပဲဆက်လို့ဆွေးအတန်ပါသွားမှာဟုတ်ဒါကြောင့်အဲ့မတိုင်ခင်ဖြစ်အောင်လုပ်မယ်ဆိုတဲ့အနေထားပ
ါ SC အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရဲ့အစည်းအဝေးကိုဒါမဲ့မေလာထဲမှာပြုလုပ်ဖို့ရှိတဲ့အတွက်21ရာစုပင်လုံးညီလာခံကိုလည်းအဲ့ဒီအချိန်နောက်ပိုင်းမှသာကျင်းပဖို့အလားအလာရှိနိုင်တယ်လို့ဘုံမူကြီးဆိုင်ငင်းကပြောပါတယ်အနာပီစီဒုတိယဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းက21ရာစုပင်လုံးစတုဒ္ဒအစည်းအဝေးမကျင်းပနိုင်မီကာလမှာအဖက်အလို့သဘောတွေ့ဆုံဆွေးနွေးပြီးမကြေလည်တာတွေကိုအကြေလည်ပြန်လည်ညှိနှိုင်းပြီးတရားဝင်အစည်းအဝေးတွေပြန်ဆနိုင်ဖို့ကြိုးစားနေတယ်လို့ဒီနေ့အဖွဲ့မင်ကုန်းမှပြောခဲ့ပါတယ်။ RCSS အနေနဲ့တော့ SCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့အတွက် SCA လမ်းကြောင်းအတိုင်းပဲဆက်သွားရမှာဖြစ်ပြီးရှေ့ဆက်မရအတားအဆီးဖြစ်နေတဲ့ပြဿနာတွေကိုကျော်လွှားနိုင်ဖို့နီးလည်းရှာဖွေဆွေးနွေးနေတာဖြစ်တယ်လို့ RCSS ကဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်။တစ်ဆက်တည်းမှာပဲအကြောင်းအမျိုးမျိုးကြောင့် RCSS အဖွဲ့ကဖမ်းဆီးခံထားရတဲ့တပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်32ဦးတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဆွေးနွေးခဲ့တယ်လို့သိရပါတယ်။အနာဘီစီဘက်ကတော့အဲ့ဒီအမှုတွေအပေါ်မှာလုံထုံးလုံးကြီးရပြန်လဲစစ်စစ်ပြီးလွတ်မြောက်အောင်ဆောင်ရွက်ပေးမယ်လို့ပြန်လဲဆွေးနွေးခဲ့ကြအောင် ASCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်။ဒါအပြင်ရှမ်းပြည်နယ်ကစစ်ဘေးဒုက္ခသည်တွေကူညီပေးရတဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့ဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါတယ်။
ဒီလိုလိုအပ်နေတဲ့အနေထားပေါ့ဗျာဆက်ဝင်နေတဲ့ကိစ္စတွေကျွန်တော်တို့ဟိုဘယ်လိုပူးပေါင်းဆောင်ရွက်ကြမလဲခုနကဆိုတော့တတ်မတော်ဒီနေ့ကျွန်တော် RCSS အနေနဲ့ဘယ်လိုလုပ်ကြမလဲဆိုတဲ့အားလို့ပဲနောက်ပြီးတော့ရည်စီလုပ်ငန်းမလို့ရည်စီလုပ်ငန်းကြတော့ဒီလိုတွေပြန်လည်နေတဲ့နေရာချထားကိစ္စတွေစတဲ့ချင်းပေါ့အဲ့ဘိုင်းနဲ့ဘိုင်းတွင်တွေကြတာရှိပါလေတက်နိုင်တဲ့လမ်းကြောင်းတွေလုပ်မယ်တတ်မတော်ကလည်းတက်နိုင်တဲ့လမ်းကြောင်းလုပ်မယ်ဆိုတော့ဒါကခုနပြောသလိုစုပေါင်းဆက်ပေါင်းကြီးကိုမကောင်းဘူးလားဆိုတဲ့ဆွေးနွေးချက်ဖြစ်ပါတယ်ဆရာ
ဒီနေ့အလို့သဘောဆွေးနွေးပွဲကရလာတဲ့အချက်တွေကိုနှစ်ဖက်ခေါင်းဆောင်တွေကိုပြန်လည်တင်ပြပြီးတရားဝင်ဆွေးနွေးပွဲတွေဆက်လက်ကျင်းပသွားမယ်လို့သိရပါဗျာ။ NRPC အဖွဲ့ဝင်ပြည်အောင်လို့ရှိနေချုပ်ဦးထွန်းထွန်းဦးကဒီနေ့ဆွေးနွေးပွဲမှာ RCSS ဘက်ကဖန်စီအချင်းချတပ်ဖွဲ့ဝင်များကိစ္စအမျိုးသားနိုင်ငံရေးအဆင့်ဆွေးနွေးနိုင်ရေးဒေသဖွံ့ဖြိုးရေးမှာအစိုးရနဲ့လက်တွဲလှုပ်ဆောင်ရေးမွေးစည်းဝါတက်ပြည့်ရေးကိစ္စနေရဲစွတ်ခွာသူများရဲ့ပညာရေးကျန်းမာရေးစားဝတ်နေရေးနဲ့နေရပြန်လဲနေထိုင်ရေးလို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အတွက်အကျိုးရှိတယ်လို့ပြန်လဲဆွေးနွေးခဲ့ကြအောင်အနာပီစီရဲ့ Facebook ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မနေ့ကမှလည်း RCSS နဲ့ဒုတိယဗိုလ်ချုပ်ကြီးရာဖြစ်ခေါင်းဆောင်နဲ့တပ်မတော်ညီနိုင်အဖွဲ့တို့ဆက်လက်ဆွေးနွေးသွားဖို့ရှိပြီးတပ်ပိုင်းဆိုင်ရာကိစ္စတွေကိုဥတည်ဆွေးနွေးမှာဖြစ်ကြောင်းနဲ့အသေးစိတ်အချက်တွေကိုတော့မပြောလို့သေးကြအောင်ဗိုလ်မှူးကြီးဆိုင်ငင်ကပြောပါတယ်။ဒီနေ့တွေ့ဆုံပွဲကိုအနာပီစီဒုတိယဥက္ကဋ္ဌဒေါက်တာတင်မျိုးဝင်ဒုတိယဗိုလ်ချုပ်ကြီးရာဖြစ်တမရရုပ်ချုပ်ကြိုင်မှုချုပ်ဦးစော်ထေ RCSS ဘက်ကစီဦးစီးချုပ်ဗိုလ်ချုပ်စက်ပေါင်ခေဗိုလ်မှူးကြီးဆိုင်ငင်စားတဲ့သူတွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာဒီသတင်းကို RFA သတင်းတော့ကျွန်တော်ကိုတရားထွန်းပေးပို့လိုက်တာပါ